coronavirus ကြောင့်ကမ္ဘာတစ်ဝှမ်းစီးပွားရေးမကြုံစဘူးကြဆင်းနေပြီးပြန်လည်ထူထောင်မှု10နှစ်မကကြာမြင့်နိုင်တဲ့ဆိုတဲ့ခံမှန်းမှုတွေလည်းပေါ်ထွက်နေပါတယ်ခင်ဗျာစားဝတ်နေရေးနဲ့အသက်ရှင်ရေးဆိုတဲ့စိန်ခေါ်မှုနှစ်ယောက်ကိုလူသားအလုံးရင်ဆိုင်နေရချိန်မှာနိုင်ငံခြားရောက်မြန်မာနိုင်ငံသားတွေကရောဘယ်လိုရှင်သန်နေကြပါသလဲမလေးရှားရောက်မြန်မာအလုံးသမားတွေကတော့အိမ်ပြန်ဖို့လည်းမလွယ်ဆက်နေဖို့လည်းအခက်ကျုံနေရပါတယ်ဒါပေမဲ့ COVID-19 နဲ့တေဆုံးသူကတော့တယောက်လောက်ပဲကြားဘူးပါတယ်လို့ကွာလာလာပူမြို့မှာနေထိုင်တဲ့ကိုမိုးကပြောပါတယ်ခင်ဗျာ
မြန်မာနိုင်ငံသားတွေကလည်းအလုံးလုံးပဲစားမယ်တောက်မယ်အိမ်မယ်အဲ့လောက်ပဲတနေ့ဦးနေ့သေးရလောက်ပဲသူတို့ကငွေလွှဲဖို့အတွက်ပြင်ထွက်တာနဲ့ဈေးဝယ်ထွက်တာနဲ့အဲ့လားအကိုဝိတ္တိဒနောက်ပိုင်းမှာဟိုမြန်မာတွေတအားကြီးစီစီကတော့မရှိဘူးအလောက်ကတော့လုံးဝအဆင်မပြေတာတော့အမှန်ပဲစီပွားသမားတွေလည်းအဆင်မပြေဘူးလက်လုံးလက်စားသမားတွေလည်းအဆင်မပြေဘူးဆက်ယုံကတတိယချို့ရလဲအလုတ်သမားတွေကိုလူလျှော့ပြီးတော့မင်းတို့ပြန်တော့ဆိုပြီးတော့မောင်းထိုးတဲ့ဆက်ယုံတွေလည်းအများကြီးရှိပါလားမြန်မာနိုင်ငံကိုပြန်မှုတွေ့ရလဲအခက်အခဲတွေအများကြီးနဲ့ပြန်နေရတယ်တချို့ကလည်းအောက်လန်နဲ့ပြန်လို့မိတာတွေလည်းရှိတယ်ကျွန်တော်တို့ဒီဆိုင်ရဆာလာမရှိရင်လည်းပြန်လို့မရတဲ့ပြဿနာတစ်ခု
စင်ကာပူရောက်မြန်မာတွေဟာမလေးရှားကမြန်မာတွေတဲ့ကံကောင်းတယ်လို့ဆိုနိုင်ပါတယ်ဒါပေမဲ့သူတို့လည်းအရင်လောက်အလောက်ကိုင်းအဆင်ပြေတာတော့မဟုတ်ပ
ါ project တွေမရခဲ့လို့ကျွန်တော်တင်ခဲ့ခြင်းနေပေါ့နော် company ကနေပြီးတော့အလုပ်ကိုရနာလိုက်တာလို့ဝန်ထမ်းလျှော့ရတော့ရှိတယ်ခင်ဗျဆက်လို့ရေးဘက်ကိုပြန်ကြည့်မယ်ဆိုရင်လည်းပေါ့နော် project ကတော့ current data ဆိုင်တော့လုံးလုံးတော့တော့မရှိဘူးပေါ့နော်အခုလက်ရှိအလောက်ကိုင်းနေနေပဲပေါ့ပြီးပြီးတော့လည်းလုံနေရတာပေါ့ကိုယ
်စင်ကာပူကကိုအောင်ပိုင်ပြောသွားခဲ့တာပါနိုင်ငံခြားအလုံသမားတွေနေထိုင်တဲ့အဆောင်တွေမှာဗိုင်းရပ်စ်ပိုးကူးစက်သူတွေပြန်တွေ့နေရတယ်လို့သိရှိရပေမဲ့စင်ကာပူမှာဒီဗိုင်းရပ်စ်ကြောင့်သေဆုံးတဲ့မြန်မာတော့အခုထိမကြဘူးသေးပါဘူးလို့သူကပြောပါတယ်ဂျပန်နိုင်ငံရောက်မြန်မာတွေရဲ့ဘဝကတော့ဘယ်လိုရှိပါသလဲမြန်မာ80ရာခိုင်နှုန်းလောက်အခုအလုံမရှိဘူးလို့တိုကျိုမြို့မှာနေထိုင်တဲ့ကိုထွန်းဝေကပြောပါတယ
်10ယောက်မှ10ယောက်အလုံမရှိဘူး2ယောက်ပဲလို့ရှိတာဘာကြောင့်အလုံမရှိလဲဆိုတာကသူတို့တတ်မှတ်လိုက်တဲ့မနေ့9နိုင်ည10နိုင်ချင်းဘာကြောင့်အလုံးမရှိလဲဆိုတာကသူတို့တတ်မှတ်လိုက်တဲ့မနေ့9နိုင်ည10နိုင်ချင်းဖွင့်ရမယ်အလုံးရှိအတိုင်းသာကြောင့်ကိုဗစ်ရောဂါကြောင့်စားသောက်ဆိုင်တွေမှာပုံမှန်ကျွန်တော်တို့အရန်ကိုနှစ်ကြာနေအလုံးသွားတော့မသုံးနိုင်ဘူး။ဒါဆိုအရန်စီဝါကြီးကြီးတိုကျိုမှာလာဗစ်ကွန်တိုက်ဆိုတာရှိတယ်။ကိုဗစ်ကြောင့်လာဗစ်ကြီးက50ရာခိုင်နှုန်းရိုင်နေပါပြီ။ခုနလိုမျိုးလူသုံးကုန်ပြီးစီလက်စစ်ပြီးစီရောင်းနေနေရတယ်ရတယ်။ရက်တက်တက်လေးပဲရှိတော့တယ်အကြီးရည်ရည်ဖြစ်နေတယ်ဆိုလို့ရှိရင်ကျွန်တော်တို့မြန်မာတွေကဘယ်ဟာကိုသွားအကူပြီးတော့အလုပ်လုပ်အောင်စဉ်းစားကြည့်ပါစားတော့စရာအကူလို့မရဘူးဘာအကူလို့ရလဲတန်ရှင်းလို့အကူလို့ရတယ်ဒီ7-11ဝန်ထမ်းအကူလို့ရတယ်ကျွန်တော်အဲ့ဒါကြီးနဲ့အများဆုံးဖြစ်ဗမာတွေရှာဖွေစားတော့နေကြတယ်ပေါ့ဆိုကြပါဦးကျွန်တော်မနေ့9နိုင်ညနေ9နိုင်တန်ရှင်းလို့လုပ်နေရတယ
်အလုပ်ကိုင်းအဆင်မပြေကြပေမဲ့မြန်မာတွေတိတ်ပြီးကန့်ဆိုးတာတော့လည်းမဟုတ်ပါဘူး
မြန်မာတွေကမှကိုဗစ်ဖြစ်တဲ့သူကျွန်တော်သိရတော့တရားမှမရှိသေးပါဘူးနောက်တစ်ခုဂျပန်အစိုးရကလည်းဒီကိုဗစ်ကာကွယ်ရေးအတွက်ကိုကျွန်တော်တို့တွေမပြည့်စုံတဲ့အားကိုသူတို့မြို့နယ်ရုံးနေမှာရက်ွက်ရုံးနေမှာလိုအပ်တဲ့စေဝါတွေဒါအစအကုန်လုံးကိုလိုရင်လိုတော့ပေးပါတယ်အစားအသောက်စီဆန်စာအချာဘစ်စကော့လူလုံးကုန်ပြည်စီရသွားတဲ့စီရင်မရှိသွားတဲ့စီရင်ယူသွားရတယ်မြေပဲလိုချင်တာမြေပဲရှိရင်မြေပဲယူသွားရတယ်အဲ့ဒီရုံးလုံးနှီးစားနေထောက်ပံ့ကြီးယူနေဗမာတွေလည်း40-50လောက်ရှိပါတယ
်တောင်ကိုရီးယားရောက်မြန်မာတွေလည်း COVID-19 ဒဏ်ကြောင့်အရင်ကားလောက်ဝင်ငွေမရှိပေမဲ့ကြံ့ကြံ့ခိုင်ရင်ဆိုင်နေကြတယ်လို့အင်ချုံမြို့မှာနေထိုင်တဲ့ကိုရန်နိုင်ထွန်းကပြောပါတယ်ခင်ဗျာ
ကျွန်တော်တို့အလုပ်ချိန်တွေကတော့လျှော့သွားတယ်ပေါ့လေတချို့ဆက်ဝင်နေဆိုလို့ရှိရင်ပြင်တော့ဆိုရင်မနေ့၈နာရီကနေပြီးတော့ည၈နာရီလောက်ထိ overtime တွေရဲ့အချိန်ပြည့်လုံးလုံးနေရတဲ့ကာလနေပြီးတော့အခုဆိုလို့ရှိရင်တော့ကနေ9နာရီအထိပဲလုံးလောက်ရတဲ့ဖြစ်သွားတယ်တချို့ဆက်ဝင်နေဆိုလို့ရှိရင်တစ်ပတ်မှာ3ရက်ပဲဆင်းတာတို့တစ်ပတ်မှာ4ရက်ပဲဆင်းတာတို့ကြားတဲ့ဝင်ဝေးလစားတော့အရင်ရတဲ့စာရင်အတိုင်းတာတည့်ရတော့နေသွားတဲ့သဘောရှိပါတယ်ခင်ဗျာတိုးတိုးလည်းပဲစားတော့နေထိုင်ရက်တိလို့တော့ရတဲ့အခြေအနေမှာရှိပါတယ်မြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေအားလုံးကတော့ကိုရီးယားနိုင်ငံရဲ့ကျန်းမာရေးဌာနကနေထောက်ပြန်ထားတဲ့စီမင်းစည်းကမ်းတိုင်းအတိုင်းကြံ့ကြံ့ပြီးတော့နေထိုင်တာကိုကျွန်တော်တွေ့ရှိရပါတယ်ခင်ဗျာကျွန်တော်တို့ကိုရီးယားနိုင်ငံမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေထဲကနေပြီးတော့ကိုဗစ်ရောဂါကိုခံစားရတဲ့လူတူတောင်မှရှိပါဘူးခင်ဗျာ
အခုတင်ပြခဲ့တဲ့နိုင်ငံ၄ခုမှာဒီဗိုင်းရပ်စ်ကူးစက်သေဆုံးသူမရှိသလောက်ပဲလို့ကြားသိရတဲ့အချက်ကနိုင်ငံခြားရောက်မြန်မာတွေဟာအသက်ရှင်တန်ရေးအတွက်ညွှန်ကြားသတိပေးချက်တွေကိုအစွမ်းကုန်ကြိုးစားလိုက်နာနေကြတယ်ဆိုတာတက်တည်ထူးနေတယ်လို့ကောက်ချက်ချရင်မှားနိုင်မယ်မထင်ပါဘူးခင်ဗျာ